ပြောင်စုငင်ကြံရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ရဲ့ဒုတိယနေ့အစည်းအဝေးကိုဒီကနေ့ဆက်လက်ကျင်းပနေရမှာ27ရာစုပင်လုံပူးရဲကျင်းပရေးကော်မတီမှာတနင်္ဂနွေလုံးအပြည့်အခရက်စက်ရေးတဘောသူစားချုပ် NCA ကိုလက်မှတ်မရေးထိုးတဲ့အဖွဲ့တွေကကိုယ်စားလှယ်ရှိဦးပါဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါအပြင် NCA လက်မှတ်မရေးထိုးတဲ့အဖွဲ့တွေအားလုံးကိုလည်းညီလာခံမှာပါဝင်တက်ရောက်ဖို့ဖိတ်ကြားသွားမယ်လို့ဆုံးဖြတ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကျင်းပရေးနဲ့ပတ်သက်ပြီးပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုဒုတိယနေ့အဖြစ်နေပြည်တော်မှာမနက်9နာရီကနေညနေ10နာရီလောက်ထိကျင်းပခဲ့ပါတယ်။ဒီကနေ့အစည်းအဝေးက27ရာစုပင်လုံပူးတွဲကျင်းပရေးကော်မတီမှာ NCA လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရကိုယ်စားလှယ်ရှိဦးပါဝင်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွင်းရေးမှူးလည်းဖြစ် UPDJC ရဲ့အတွင်းရေးမူလည်းဖြစ်တဲ့ဦးလာမောင်ရွှေကပြောပါတယ်
။ကျင်းပရေးပူးတွဲကော်မတီမှာတော့ဒီကျွန်တော်တို့ဒုညရလွတ်တော်တက်မတော်16ရောက်နိုင်ငံပါတီ16ရောက်တိုင်းသာလက်နက်ကလည်း16ရောက်ပါလေ။အဲ့တော့အရင်မှာတိုင်းသာလက်နက်ရဲ့16မှာလက်မှတ်ထိုးထားတဲ့လူ10ယောက်နဲ့လက်မှတ်မထိုးထားတဲ့တိုင်းနိုင်ငံကလည်း10ယောက်ဆိုတာမျိုးလည်းသဘောတူပါလေရှိပါလား။အစိုးရနဲ့တော့ဘက်ကတော့လူကြီးကြီးတန်းသားလည်းနဲ့ကိုင်တစ်နှစ်ကြည့်ကြရှိရပဲရပြီလက်မမထိုးရသေးတဲ့တန်းသားတွေကတော့သူတို့အကြောင်းကြားပြီးသူတို့လူချင်းပြေးမှာပဲဆက်လို့ရမှာ
ဒီကနေ့အစည်းအဝေးမှာညီလာခံမှာဖိတ်ကြားမဲ့သူတွေနဲ့ပတ်သက်တာညီလာခံဆိုင်ရာလုပ်ငန်းလမ်းညွှန်ချက်စတာတွေကိုထည့်သွင်းဆွေးနွေးခဲ့ပါတယ်27ရာစုပင်လုံပူးတွဲကျင်းပရေးကော်မတီမှာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကကိုယ်စားလှယ်ရေးပါဝင်မဲ့အလားအလာကို UPDJC ရဲ့ဒုတိယဥက္ကဋ္ဌနဲ့ NCA လက်မှတ်ရေးထိုးထားတဲ့ KA မျိုးသား CEO KNU ရဲ့အထွေထွေတွေ့ရင်မှုဘဒိုစောကွယ်ထူဝင်းကအခုလိုတုံ့တက်ပါတယ
်လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကလည်းအခုကျင်းပမဲ့ပြည်သူငြိမ်းချမ်းရေးညီလာခံနဲ့ထက်သေးရာစုပင်လုံအစည်းအဝေးကိုပူးတွဲကျင်းပဖို့အတွက်အတောင်းဆိုရတင်ပြတော့ဗောနော်တင်ပြတဲ့အပေါ်မှာအခုပေါ်အစိုးရတဲ့လူလူလလနိုင်ငံပါတီကလည်းထောက်ခံမှုနဲ့ကျွန်တော်တိုင်းတိုင်းလည်းကဲအဖွဲ့အစည်းတွေကတော့ပါလာဖို့သဘောရှိတာဗောနော
်လောလောဆယ်ပါဝင်လာမဲ့အဖွဲ့တွေကတော့နိုင်ငံရေးမူပေါင်းပြန်လည်သုံးသပ်ဆွေးနွေးရမှာပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကအဖွဲ့ဝင်9ဖွဲ့နဲ့မိုင်းလာအဖွဲ့ကိုယာထားကြောင်းပြောပါတယ်NCA လက်မှတ်မီထိုးသေးတဲ့အခြားလက်နက်ကိုင်အဖွဲ့တွေကိုလည်း27ရာစုပင်လုံမှာဖိတ်ကြားဖို့ရှိနေကြောင်းကိုဘရိုစောကွယ်ထူဝင်းကအခုလိုဆက်ပြောပါတယ
်။သူတို့ပါလာဖို့နေထားတော့ရှိမယ်လို့ယုံကြည်ရပါတယ်။ဘာလို့လဲဆိုတော့လက်မှတ်ရေးထိုးတာတပိုင်းနော်ဒါပေမဲ့27ရာစုပင်လုံမှာကတော့ကျွန်တော်အကုန်လုံးဖိတ်မယ်လို့သဘောထားရှိတာ哦နော်အပြည့်ရသည်ပြည့်စည်မယ်ရသည်ပြည့်စည်အကုန်လုံးကတော့အဲ့ဒီကျွန်တော်တို့27ရာစုပင်လုံအဒီအစီအဝေးမှာဆိုတော့တက်ပြီးတော့အခုသူတို့သဘောထားတင်ပြဖို့တော့ဩဇာကျွန်တော်တို့အဲ့လိုလက်ခံတာ27ဖွဲ့လို့ပဲကျွန်တော်ယာထားတာဖြစ်တယ
် UWSA Water ဖွဲ့ကတော့27ရာစုပင်လုံးမှာပအဝင်တယောက်ဖို့အတွက်သဘောထားထုတ်ပြန်ထားပြီး PSLF ပလောင်တက်ဖွဲ့ MNDAA ကိုကန်တက်ဖွဲ့ AA ခေါ်ရခိုင်တက်ဖွဲ့စတဲ့အဖွဲ့တွေပါဝင်ရေးကိုတော့ပြည်တော်စုငြိမ်းချမ်းရေးကော်မရှင်ကထပ်မံဆွေးနွေးဖို့ရှိနေပါတယ်နှစ်ရတာကျင်းပတဲ့ UPDJC အစည်းအဝေးမှာဒီလ31ရက်နေ့မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံမစတင်ခင်မှာ UPDJC အစည်းအဝေးနောက်တစ်ကြိမ်ကျင်းပဖို့နဲ့27ရာစုပင်လုံကို6လတစ်ကြိမ်ကျင်းပဖို့သဘောတူခဲ့တယ်လို့ညီလာခံကြားကာလမှာလည်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ဆုံးဖြတ်ခဲ့ကြပါတယ်